သတင်းပါတွေစီးပွားရေးကဏ္ဍမှာအမေရိကန်သမ္မတဘုတ်ကအမေရိကန်မဟုပန်ကြီးဖက်ဒရယ်ရစာ့ဗ်ဘုတ်ကဥက္ကဋ္ဌအဖြစ်လက်ရှိဥက္ကဋ္ဌမစ္စတာအလန်ဂရင်းစပန်ရဲ့နေရာကိုအစားထိုးခံထားဖို့မစ္စတာဘန်ဗန်နကေးကိုရွေးချယ်ရထားလိုက်တဲ့သတင်းတူတစ်ယောက်ကိုတင်ပြလိုပါတယ်။ဒါဟာ18နှစ်တာကာလအတွင်းမှာဗဟိုဘဏ်ဥက္ကဋ္ဌတဦးရဲ့ယာရုနေရာမှာအစားထိုးပြောင်းလဲခံထားခြင်းဖြစ်ပါတယ်။နောက်ပြီးဒီဗဟိုဘဏ်ကြီးရဲ့ဥက္ကဋ္ဌဆိုတာဟာအမေရိကန်ရဲ့စီးပွားရေးလောကဘဏ်လုပ်ငန်းပြည်တွင်းကြီးတို့မှာအင်မတန်မှဩဇာတိတ်ကမှကြီးမားလာတဲ့ယာရုကြီးတစ်ခုပဲဖြစ်ပါတယ်။နောက်ပြီး18နှစ်ကာလအတွင်းမှာပထမဆုံးအချိန်အခုလိုခန့်အပ်တာဖြစ်တဲ့အတွက်အမေရိကန်ပြည်သူအများကလည်းစိတ်ဝင်စားသလိုကမ္ဘာကလည်းစိတ်ဝင်စားနေတဲ့ယာရုတစ်ခုဖြစ်ပါတယ်။အခုခန့်အပ်ဖို့သမရကရွေးချယ်ရထားခြင်းခံရတဲ့မစ္စတာဘန်ဘနာကီဟာငွေကြေးလုပ်ငန်းကိုင်ငန်းတာဝန်ပိုင်းမှာရောပညာရေးအတိုင်းဝိုင်းမှာပါလူအများရဲ့ကြီးညိုလေးစားခြင်းကိုခံရတဲ့ပုဂ္ဂိုလ်တဦးလို့လည်းသိရပါတယ်။သူ့ရဲ့ကိုရီးနောက်ခံသမိုင်းအချင်းကိုသိရအောင်ဒေါခင်မျိုးသက်ကပြောပြပေးပါလားခင်ဗျာ
။ဟုတ်ကဲ့ဦးကျော်ဆောင်ရရှင်။အသက်52နှစ်မပြည့်သေးတဲ့မစ္စတာဘန်နကီဟာအမေရိကန်နိုင်ငံတောင်ပိုင်းသားဖြစ်ပါတယ်။သူဟာနာမည်ကြီးဟာဗတ်တက္ကသိုလ်ကဂုဏ်တူးနဲ့ဘွဲ့ရရှိပြီးဘော့စတန်က MIT ကို Massachusetts ထိပ်တန်းဆက်မှုတက္ကသိုလ်ကြီးကနေဘောဂဗေဒပညာရပ်နဲ့ပါရဂူဘွဲ့ကိုရရှိခဲ့တာဖြစ်ပါတယ်။ဒီနောက်စတန်ဖော့တက္ကသိုလ်မှာသူကသင်ကြားပို့ချခဲ့ပြီးပရင်စတန်တက္ကသိုလ်ရဲ့စီးပွားရေးဌာနမှာလည်းဌာနကြီးမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။တက္ကသိုလ်2002ခုနှစ်မှာတော့အမေရိကန်ဗဟိုဘဏ်ကြီးရဲ့အဖွဲ့ဝင်တဦးဖြစ်လာပါတယ်။ဒီနှစ်ဇွန်လမှာတော့သူဟာအမေရိကန်စီးပွားရေးအကြံပေးပုဂ္ဂိုလ်များကောင်စီရဲ့ဥက္ကဋ္ဌဖြစ်လာခဲ့တဲ့အတွက်သမရဘုတ်ရဲ့ဘောဂဗေဒအရာရှိချုပ်ဖြစ်လာပါတယ်
။မစ္စတာဘန်နက်ကီရဲ့ပညာရေးကအမေရိကန်ပြည်ထောင်စုမှာအကောင်းဆုံးလို့ခေါ်ရတဲ့ Ivy League လေရွေးစင်တက္ကသိုလ်အတွက်ပညာတတ်တဦး MIT စက်မှုတက္ကသိုလ်ကထွက်တဲ့ပညာရှင်တဦးဖြစ်သလိုသူတာဝန်ယူထားတဲ့လုပ်ငန်းတွေကလည်းအတော်ကြီးကိုကြီးလေတာကိုတွေ့ရပါတယ်။ထပ်ပြီးကြားရတာကတော့အမေရိကန်မဟုဘန်ကြီးရဲ့အဓိကလုပ်ငန်းတစ်ခုဖြစ်တဲ့ငွေကြေးအဝင်အထွက်နဲ့အတူနှုံများထိုင်တဲ့တာဝန်ကိုလည်းသူဟာအခုချိန်မှာဆောင်ရွက်နေတယ်လို့သိရပါတယ်။နောက်ပြီးမစ္စတာဘန်နက်ကီရဲ့စီးပွားရေးရာမူဝါဒတချို့ကိုလူများပြားကဒါဂနနမသိကြသေးပေမဲ့ပြီးခဲ့တဲ့သတင်းပတ်ကပြုလုပ်တဲ့အမေရိကန်လွှတ်တော်ရေးရာကော်မတီတစ်ခုရဲ့ရှေ့မှောက်မှာကြာနာမှုပြုရမှာတော့သူ့ရဲ့သဘောထားအမြင်တချို့ကိုသူကိုယ်တိုင်ထုတ်ဖော်ပြောကြခဲ့တာကိုလည်းကြားသိရပါတယ်။ဒါနဲ့ပတ်သက်ပြီးလည်းပြောပြပေးပါလားဒေါခင်မျိုးသက်ခင်ဗျာ
။ဟုတ်ကဲ့ရှင်။သမဏဘုရှင်အမျက်ခွန်နှုံထဖြတ်တောက်ရင်အစီအစဉ်ကိုမစ္စတာဘန်နကေးကသူအခိုင်အမာထောက်ခံတယ်လို့လွှတ်တော်ကြာနာမှုမှာအတိအလင်းပြောသွားပါတယ်။အဲ့ဒီလိုဖြတ်တောက်ခြင်းဟာတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုသီးသီးသာသာချင်းအထောက်အကူပြုလိမ့်မယ်လို့သူကဆက်ပြောပါသေးတယ်။နောက်ပြီးဒီကနေ့အမေရိကန်ပြည်သူတွေစိုးရိမ်ကြီးဖြစ်နေကြတဲ့ outsourcing လို့ခေါ်တဲ့ပြည်ရင်းကအလုပ်ကိုင်းတွေကိုပြည်ပကိုဈေးနှုန်းချိုတာစွာနဲ့အလုပ်လွှဲပြောင်းစေခိုင်းတဲ့အပေါ်ဝေဖန်မှုတွေကိုလည်းသူကလက်မခံဘဲတည်ချခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးမစ္စတာဘန်နကီဟာသူ့ရဲ့သဘောထားကိုအခုလိုရှင်းပြပါတယ
်။ We benefit from foreign direct investment. Many Americans are employed by foreign companies with plants.United States for example
ကျွန်တော်တို့ဟာနိုင်ငံသားကဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုအကျိုးကျေးဇူးကိုခံစားရပါတယ်။ဥပမာပြောရရင်အမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့လုပ်ငန်းကိုကြည့်ပါ။နိုင်ငံသားကုမ္ပဏီတွေကအမေရိကန်မှာလာပြီးစက်ရုံတွေတည်ထောင်ထားတဲ့အတွက်အမေရိကန်အများအပြားအလုပ်အကိုင်တွေရရှိကြတာကိုတွေ့ရပါလိမ့်မယ်။ကုန်သွယ်ရေးဆိုတာနှလန်းဖြစ်ပါတယ်။အလုပ်ဆုံးရှုံးသွားတဲ့အမေရိကန်တွေအတွက်အလုပ်လက်နဲ့မဖြစ်ရအောင်ကာကွယ်ပေးဖို့ကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ကမ္ဘာကုန်သွယ်ရေးရဲ့ဖိအားပေးမှုကြောင့်သူတို့ရဲ့အလုပ်တွေထိခိုက်လာနိုင်တဲ့အမေရိကန်လူမျိုးတွေကိုလည်းကာကွယ်ပေးဖို့ဟာအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်
။အမေရိကန်ရဲ့ဘတ်ဂျက်လုံငွေအမြောက်အများဖြစ်နေမှုနဲ့နိုင်ငံခြားကုန်သွယ်ရေးမှာအမေရိကန်ကအရှုံးပြမှုတွေအကြီးအကျယ်ပေါ်နေတာနဲ့ပတ်သက်ပြီးဘာတွေလှုပ်ဆောင်တင်တယ်လို့မစ္စတာဘန်နက်ကီကိုအလားတူမေးမြန်းကြည့်တဲ့အခါမှာတော့သူက
I agree that we need to bring the current account deficit down and I believe that we can do so over a period of time. Doing so requires more savings in the United States.
လက်ရှိဘဏ်ငွေစည်းရင်းမှာအမေရိကန်ကအရှုံးကျနေတာကိုကျွန်တော်တို့ပြုပြင်ဖို့လိုအပ်တယ်ဆိုတာကျွန်တော်သဘောတူပါတယ်။ဒီကိစ္စကိုဆောင်ရွက်ရင်အောင်မြင်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်။ ဒါဟာအချိန်မဲစကားပြောပါလိမ့်မယ်အဲဒီလိုဖြစ်ဖို့ဆိုရင်အမေရိကန်ဘတ်ဂျက်ရဲ့လုံငွေပြမှုကိုလျှော့ချတာအပါအဝင်အမေရိကန်နေရာပိုးပြီးထွေတာစုဆောင်းဖို့လိုအပ်တယ်လို့သူကအရှင်းပြပြောဆိုပါတယ်မစ္စတာဘန်နက်ကီကိုသူရွေးချယ်ရထားလိုက်တဲ့အကြောင်းအမေရိကန်သမ္မတဘုရှ်ကကြေညာသွားရမှာသမ္မတကမစ္စတာဘန်နက်ကီဟာအစဉ်အလာတမိုင်းမှတ်တိုင်တစ်ခုအဖြစ်ချင်ရှားကြောကြားခဲ့တဲ့ပုဂ္ဂိုလ်ကြီးတဦးရဲ့အရိုက်အရာကိုဆက်ခံသွားရမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။အဲဒီပုဂ္ဂိုလ်ကတော့မကြာခင်အငိမ့်စားယူတော့မဲ့အမေရိကန်မဟိုဘန်ကြီးရဲ့ဥက္ကဋ္ဌတာဝန်ကို18နှစ်တိုင်တိုင်ထမ်းဆောင်ခဲ့တဲ့အသက်89နှစ်အရွယ်ရှိမစ္စတာအယ်လန်ဂရင်းစပန်မဲ့ဖြစ်ပါလေ။ကဗဗဟိုဘန်ကြီးတွေတဲကဗန်လုံငန်းရှင်ကြီးတွေထဲမှာမစ္စတာအယ်လန်ဂရင်းစပန်ကိုအေယာမပုဂ္ဂိုလ်ကြီးလို့သတ်မှတ်ထားကြပါလေသူကိုအမေရိကန်သမ္မတပြီးတဲ့နောက်အမေရိကန်ပြည်ထောင်စုမှာဒုတိယဩဇာအာဏာအရှိဆုံးပုဂ္ဂိုလ်လို့တောင်းတခါတည်းဟန်ခေါ်ဝေါ်လိရှိပါလေအမေရိကန်မဟိုဘန်ကြီးရဲ့အဓိကတာဝန်တွေထဲကတစ်ခုကတော့အမေရိကန်မှာငွေချေးဖောင်းပွမှုတွေမဖြစ်ပွားရလေအောင်ဒီဟာကိုတိုက်ဖျက်ပစ်နိုင်မှုအမေရိကန်ရဲ့အဓိကအတူနှုံးလေးကိုအခါအားလျော်စွာပြင်ဆင်သတ်မှတ်ပေးဖို့ပဲဖြစ်ပါလေ။မစ္စတာဘန်နက်ကီကိုအမေရိကန်သမ္မတဘုရှ်ကအမည်တင်သွင်းရထားပြီးဖြစ်ပေမဲ့သူဟာအမေရိကန်အထက်လွှတ်တော်ရဲ့သဘောတူခွင့်ပြုချက်ရရှိပါမှဒီရာထူးမှာခန့်အပ်ခြင်းခံရမှာဖြစ်ပါလေ။ခန့်အပ်ခံရမယ်ဆိုရင်တော့မစ္စတာဘန်နက်ကီဟာမစ္စတာဂရင်းစပန်ဆောင်ရွက်သွားခဲ့တဲ့အောင်းအောက်ဖွဲ့ကောင်းတဲ့လုပ်ငန်းစံချိန်ကိုအဲ့ဒီတဲ့တာလွန်မှုစူးစမ်းလုပ်ကင်ဆောင်ရွက်သွားမှာဖြစ်ပါလေ။မစ္စတာအယ်လန်ဂရင်းစပန်ရဲ့အမေရိကန်မဟိုဘန်ကြီးရဲ့ဥက္ကဋ္ဌရာထူးသက်တမ်းဟာခြေလမ်းမဲနှစ်ဇန်နဝါရီလမှာပုံဆုံးတာဖြစ်တဲ့အကြောင်းသင်ပြရင်းဒီသတင်းပါအတွက်ဤဝါယီကဏ္ဍကိုဒီမာရီနှီးတုံးထားလိုက်ပါခင်ဗျာ။